ကနေဒါနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံကကာဒီနယ်ဖုန်းတော်ကြီးချားလ်စ်မောင်ဘူဟာကနေဒါလွှတ်တော်အမတ်တွေအစိုးရရာရှိတွေနဲ့တွေ့ဆုံတဲ့အခါပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးတို့ကိုအဓိကထားပြီးတော့ဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ်။ကနေဒါကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံဖို့ရှိတဲ့ကာဒီနယ်ချားလ်စ်မောင်ဘူကိုကိုဇော်ဝင်းလှိုင်ကဆက်တွေ့မေးမြန်းထားပါတယ်။နားဆင်ပါ
။ရိုမန်ကက်သလစ်ဘာသာမှာပိုယဟန်မင်းကြီးရွေးချယ်တင်မြောက်ပိုင်ခွင့်ရှိတဲ့ကာဒီနယ်အပါ20အနက်တပါအပါဝင်ဖြစ်တဲ့မြန်မာနိုင်ငံကကာဒီနယ်ချားလ်စ်မောင်ဘိုဟာအောက်တိုဘာ16ရက်နေ့ကကနေဒါနိုင်ငံကိုဆက်ရောက်ခဲ့ပြီးတိုရွန်တိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံပြီးဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်လှူရှာမှုမှာလူသိများတဲ့ဆရာတော်တစ်ပါးဖြစ်တဲ့ချားလ်စ်မောင်ဘိုကို2015ခုနှစ်မှာပိုယဟန်မင်းကြီးဖရန်စစ်စ်ကပထမဆုံးမြန်မာနိုင်ငံသားကာဒီနယ်တူအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာကနေဒါနိုင်ငံမှာရှိနေစဉ်အတွင်းလွတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြမပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ
်။ပထမဆုံးပေါ်တော့ဒီတမရော်နဲ့လက်နက်ကင်ဖွဲ့တွေငြိမ်းချမ်းရဖို့ရန်အတွဲအဲ့ဒါကိုနံပါတ်1အနေနဲ့ထားတယ်။အဲ့ဒီမှာလည်းပဲဒီဖက်ဒရယ်ကမ်းမဲ့ကိုပို့ပြီးတော့ဦးစားပေးအားစိုက်ချဖို့နဲ့ဒီပြန်စားတာဒီမှာမြတ်မြတ်တရားနဲ့ရှိနိုင်ဖို့ရအတွက်ပဲသူပဲအရေးကြီးတယ်။ဟုတ်အားအလုံးကလည်းဒီအစိုးရတစ်ကောလက်နက်ကင်ဖွဲ့တွေကိုဒီအစိုးရတပ်မတော်တို့ဒါဒီမှာအားလုံးဝိုင်းပူးပေါင်းပြီးတော့လုပ်ဖို့ရအတွက်ကသူပဲအရေးကြီးတယ်ပေါ့။တတိယအနေနဲ့ဆိုလို့ရှိရင်တော့ဒီအပြင်ဘက်မှာတော့ဒီရင်းချာကိစ္စနဲ့ပတ်သက်လို့အထူးပဲပြောနေတယ်ဒါပေမဲ့ဒီအစိုးရတင်တော်ဆန်းစုကြည်နေတဲ့ကတော့တရားရအားလုံးကိုသိပြီးတော့အာဓမဖိပြီးတော့မလုပ်ပြောဘဲဝင်ပန်းဖို့နဲ့ဒီအချိန်ပေးဖို့ပေါ့ဒါတွေကတစ်ချက်တည်းနဲ့ဖြစ်နေတဲ့အမှာအချိန်ပေးပြီးတဲ့နောက်ဒီ step by step တွေ့သူလောလုပ်ဖို့ရတဲ့အစီအစဉ်ရှိတယ်ဆိုတာနည်းနည်းဟိုဒီ pressure တိတ်မပေးရနဲ့ also ဆိုဒီနဲ့သူရဲ့ plan တိုင်းနဲ့အချိန်ပေးနိုင်ဖို့ရတဲ့အရေးကြီးတဲ့အချက်ဖြစ်တယ်ပေါ့ဒီနှစ်ခုအောင်မြင်သွားပြီဆိုလို့ရှိရင်တော့မြန်မာပြည်တွင်နဲ့တခြားလိုရတဲ့ကိစ္စတွေ education ပညာရေးကိစ္စတွေဒီနိုင်ငံတော်ရဲ့တူဝါဖို့ရတဲ့ကိစ္စတွေပါလေဆက်လက်ပြီးတော့ဆောင်ရွက်ဖို့ရတဲ့လည်းပဲနော်သူပဲအရေးကြီးတယ်ပေါ့။အဲ့လိုဆွေရနေနဲ့အမြဲပဲတရီသားအရင်ကအမှားမလုပ်ဖို့ပဲနဲ့အဲဘာသာတိုင်းကိုလူမျိုးတိုင်းလူမျိုးစုတိုင်းကိုသူပြေအဝေးရောက်နေတဲ့လူတွေအားနေတဲ့လူတွေကိုဆွေရနေနဲ့အထူးပဲအားပေးဖို့ပြင်တင်ပြဖို့ရတဲ့အရေးကြီးတယ်ဆိုတဲ့ကြောင့်ဆရာတော်အနေနဲ့တော့အားပေးခြင်းပါတယ်ပေါ့။ဒီမှာဒီကိုအားပေးကြဖို့ကူညီကြဖို့ဆိုတဲ့သဘောမျိုးနဲ့ရည်ရွယ်ချက်နဲ့ပဲဒီကနေဒါရောက်လာခြင်းဖြစ်တယ်ပေါ့နော်။
မတူညီတဲ့ဘာသာတရားတွေအခုနောက်ပိုင်းမှာတော့ဒီမွတ်စလင်တွေပေါ်ဖိနှိပ်တဲ့ဘာညာဆိုပြီးတော့အဲ့ဒီဟာကတော့တော်တော်လေးအတန်ပိုကျလာတာပေါ့နော်ဒါပေမဲ့တစ်ဖက်မှာခရီးယာတွေကလည်းတစ်ချိန်တည်းမှာပဲတောက်လျှောက်ပေါ်ပေါ့ဖိနှိပ်ခံနေရတယ်ဆိုတဲ့ဟာကလည်းဒါအများသိနေတဲ့ကိစ္စပဲဆိုတော့ဒီဘာသာတရားတွေချစ်ချင်ရင်းနှီးမှုရှိအောင်ဒီတဦးနဲ့တဦးပေါ့ပေါ့လူနည်းစုကိုလူများစုကဖိစီးတဲ့ကိစ္စတွေကိုဆရာတော်အနေနဲ့ဘယ်လိုများပြောချင်ပါသလဲအခုပေါ့မတရားမှုတွေဖြစ်နေတယ်အဲ့
ဒီပေါ့နော်ရင်းနှီးကဖြစ်ခဲ့တာတို့ကဒီပေါင်း30 40လောက်ဖြစ်ခဲ့လာတော့မှန်တယ်ပေါ့နော်ဒါပေမဲ့လူငယ်ဆွေရနေနဲ့ဒီသူတပည့်ခရီးရနေပေါ်မှာတက်ရိုက်ညင်ပန်းနေဆက်တာမျိုးတော့မသိရဘူးနည်းနည်းခွဲခြားမှုတာလေးတော့အများကြီးတွေ့ရပြီဒါပေမဲ့ဒီဟိုရခိုင်ပြည်မှာဖြစ်ပျက်ပြီးနောက်ပိုင်းမှာဘာသာပေါင်းစုံကဟောဆွေရဘက်ကပေါ်ဒီဘာသာပေါင်းစုံကိုဆွေနေဘွဲတွေသဘောတူညီချက်တွေအတွက်အတော်ပဲဒီ interreligious မှာသူအဝဲသူစူးစမ်းနေတဲ့အချက်တွေလည်းပဲဒီကောင်းမှုနဲ့ပေါ့နော်ဒီ connotative positive side ကအချက်တွေလည်းပဲတွေ့ရတယ်ဒါအဲ့ပြေဘောပေါ်လို့ဒီအစိုးရအသိတွေလည်းကမှဆိုလို့ရှိရင်တပည့်ဆွေရောက်တဲ့ဟာတွေကိုကမှလိမ္မာပသားတွေပါလို့ဆိုအစိုးရအသိနဲ့ NLD နေနဲ့လည်းပဲဒါတွေကိုအတက်နိုင်ဆုံးရှောင်ရှားပြီးတော့ဒီအဲမစ်စမန်နဲ့သူများပေါ်သူများပေါ်မှာအထူးပဲပေါ့နော်ဒီဝဲသူမျိုးကွဲဘာသာမခွဲခြားပဲနဲ့ညီကောင်မလုံးမလဆက်ဆံမှုရတယ်လည်းအစိုးရအနေနဲ့အထူးပဲအားပေးနေတယ်ဆိုတာဖြစ်တဲ့ကမှဒီပေါ်နေတဲ့လမ်းကြောင်းကအထူးပဲပုံမူပြီးတော့အဆင်ပြေမယ်လို့ဆရာတော်တွေနဲ့အထူးပဲယုံကြည်ထားပါတယ်ပေါ့
အသက်68နှစ်ရှိပြီဖြစ်တဲ့ကာဒီနယ်ချားလ်စ်မောင်ဘိုဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးအဖြစ်2003ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့ရာက2015ခုနှစ်မှာယဟန်မင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်ရိုမန်ကက်သလစ်ဘာသာအတွင်းကာဒီနယ်အပါ20ရှိတဲ့အထက်ကတပါးအဖြစ်Charles Mambo ကိုရွေးချယ်တင်မြှောက်ခဲ့တာလည်းဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုပ်ယဟန်မင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုပ်ယဟန်မင်းကြီးကိုမဲပေးရွေးချယ်နိုင်တဲ့သူတွေလည်းဖြစ်ပါတယ်။ကာဒီနယ် Charles Mambo ဟာကနေဒါနိုင်ငံကနေအခုလကုန်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ။